မြန်မာနိုင်ငံနဲ့နယ်စပ်တရုတ်နိုင်ငံရွှေပြည်မြို့မှာကိုဗစ်ကပ်ရောဂါကာဝေးတားဆီးရေးသတင်းတစ်ပတ်ကြာအသွာအလာကန့်သတ်ထားတာတွေအဆုံးသတ်လိုက်တာကြောင့်နယ်စပ်ကုန်သွယ်ရေးပြန်လည်စတင်လိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။သတင်းတစ်ပတ်ကြာအသွာအလာကန့်သတ်ထားတဲ့တရုတ်ရွှေပြည်မြို့ကိုမနေ့ကညပိုင်းကဖြေလျှော့လိုက်သလိုမူဆယ်နယ်စပ်အကောက်ခွန်ဂိတ်ကိုလည်းတရုတ်နိုင်ငံကဒီနေ့ပဲပြန်ဖွင့်လိုက်တာကြောင့်စစ်နိုင်ငံကုန်ကားတွေအပြန်အလှန်ဝင်ထွက်နေကြပါပြီ။ရွှေပြည်မြို့ရောက်မြန်မာနိုင်ငံသား2ယောက်မှာကိုဗစ်ရောဂါတွေ့ရှိခဲ့ပြီးတဲ့နောက်ပိုင်းအသွာအလာကန့်သတ်မှုတွေစတင်ခဲ့တဲ့စက်တင်ဘာ15ရက်ကစလို့တရုတ်ဘက်သွားလို့မရဘဲ9ရက်လောက်စောင့်နေရတဲ့ကုန်ကားတရာကျော်ကလည်းဒီနေ့ဝင်ဝင်ရသွားပြီလို့မူဆယ်စံကုန်စီတိုင်ရဲ့ဒုဥက္ကဋ္ဌဦးမင်းသိန်းက VOA ကိုပြောပါတယ
်။ဒီနေ့တိုင်းကလည်းပြောရမယ်ဆိုရင်တော့ဖီလီမျိုးတဲ့အဝင်ကုန်တင်ကားမျိုးစုတွေ့ရှိမျိုးစုကဘာမှပြောဆိုရင်တော့ဖန်လို့တဲလို့ဂျားလို့ဆက်တော်လို့မြို့ပြီးတော့အခြားကုန်စုံမျိုးစုတွေကတော့ကာဖီတရား30လောက်ကဥထဝင်ကြီးကျူဒီရဲအဲ့ဒီအတွက်ခလဲကဇာဖိုင်သွားတဲ့ပြုံးမြမှာပုံတွေရက်ဒီနေ့မှာပြန်ပြီးတော့အဆုံးထထားဖြစ်လာပြီးတော့ဝင်လို့ထွက်လို့ရပါဘူးပေါ့လေ
တရုတ်နိုင်ငံဘက်ကစောက်လို့ရပစ္စည်းအိမ်သုံးပစ္စည်းအထည်လိတ်နဲ့စေဝါပစ္စည်းတွေကလည်းဒီနေ့ပဲမြန်မာနိုင်ငံထဲဝင်လာကြောင်းလည်းပြောပါတယ်ရွှေလီမြို့ထဲမှာနေကြတဲ့မြန်မာအလို့သမားအများစုကလည်းဒီနေ့စက်ရုံတွေဈေးဆိုင်တွေမှာအလို့ပြန်ဆင်ကြပါတယ်ဒါပေမဲ့လုပ်ငန်းဝင်ပြန်ဝင်မယ်ဆိုရင်တော့ရွှေလီမြို့ကျန်းမာရေးဌာနကထုတ်ပြီးရဲ့ကိုဗစ်ရောဂါစစ်ဆေးပစ္စည်းကြောင့်အထောက်အထားစာရွက်ပြရလိမ့်မယ်လို့ဒီနေ့အလုပ်ပြန်ဆင်းတဲ့မြန်မာလုပ်သားကိုနေမင်းဖြိုးကပြောပါတယ်
။ဒီနေ့ဆိုရင်လုပ်ဒီတော်တော်များများပြန်လုပ်ပါပြီ။စိတ်ယုံနေရောဒီလိုမျိုးအလုပ်သမားတွေရောအကုန်လုံးဖွင့်တယ်ဖွင့်လာတော့ခုဒီလိုကျမကြီးစစ်ဆေးပြီးတာဆိုတော့မှစာရွက်ပြီးနေပြရတယ်။အဲ့စာရွက်ရှိတဲ့ပြည်ဆိုရင်သွားလို့လာလို့လုပ်လို့ရတယ်မရှိဘူးဆိုလို့ရှိရင်တော့ဆမ်းနေတော့အလုပ
်ပြီးခဲ့တဲ့စက်တင်ဘာ13ရက်မှာမြန်မာအလုပ်သမား2ယောက်မှကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်ရွှေလီအာနာပိုင်တွေကအရေးပေါ်ကျန်းမာရေးကန့်သတ်ချက်တွေချပြီးတစ်မျိုးလုံးအတိုင်းအတာနဲ့ရောဂါစစ်ဆေးမှုတွေကိုတပတ်ကြာလုပ်ခဲ့တာပါမြန်မာနှစ်ယောက်ရဲ့လက်ရှိကျန်းမာရေးအခြေအနေကတည်ငြိမ်နေပြီလို့တရုတ်သတင်းဌာနတွေမှရေးသားထားပါတယ်ရွှေလီတစ်မျိုးလုံးကိုဗစ်ရောဂါစစ်ဆေးရာတွေတပတ်လောက်လုပ်ပြီးတဲ့နောက်ရောဂါရှိသူထပ်မတွေ့ရောလို့မြို့အချက်ချနေရာတွေမှာအရေးပေါ်ကျန်းမာရေးကန့်သတ်ချက်တွေကိုမနေ့ကစက်တင်ဘာ21ရက်မှာဖြေလျှော့လိုက်ပြီးညာပိုင်းမှာလည်းတမျိုးနယ်လုံးမီးရှူးမီးပန်းတွေပစ်ပေါက်ခဲ့ကြတာပါ။ယူနန်ပြည်နယ်ရဲ့ကိုဗစ်အတည်ပြုလူနာထပ်မတွေ့ရောရဲ့အချိန်မြန်မာပြည်တွင်းအရေးအတွက်မြန်မာဆန်ဆန်တိုးလာတာကလည်းကုန်သွယ်ရေးနဲ့လူဝင်ထွက်ထွက်အသားစီးအနေနဲ့ရှိနေုံပဲလို့ကုန်သွယ်ရေးကမြင်ပါတယ်။မိုးဆက်ခရိုင်အုပ်ချုပ်ရေးလက်ထောက်ညွှန်ကြားရေးမှူးဦးမောင်မောင်တန်းကတော့လူဝင်ထွက်ကန့်သတ်တာကတော့အရင်အတိုင်းဆက်ရှိနေလိမ့်မယ်လို့ VOA ကိုပြောပါတယ်။
ကျွန်တော်ဒီတော့ကတော့လူဝင်ထွက်တာဒီတိုင်းပဲဗျာ။ပြပေါ်တော့မှနည်းနည်းကျွန်တော်အတင်ပြောရတော့ပုံပြီးတော့သူတို့ရွှေလီကလုံးလုံးကလီးယားဖြစ်သွားပြီဆိုဒီဘက်ကဝင်တဲ့လူတို့တားချက်တော့မယ်သဘောတော့ရှိတာပေါ့လေသူတို့အားလုံးအော်နက်ကနေတဲ့ဖြစ်ပြီးသူတို့တမျိုးလုံးက
မြန်မာနိုင်ငံကိုဗစ်အတည်ပြုလူနာစာတွေ့ခဲ့တဲ့မလကုံကစလို့တရုတ်ဘက်ကမြန်မာနဲ့ထိစပ်နေတဲ့နေဆက်ပေါက်တွေကိုလုံလုံကြီးတင်းကျပ်ထားပြီးလူဝင်ထွက်ကိုလည်းဒီနေ့အထိပိတ်ထားတာပါကုန်ကားတွေကတော့ကျမကြီးစစ်ဆေးမှုလုပ်ထားရဲ့ရှင်မောင်းနေနဲ့နေဆက်ကိတ်ဒီမှာအပြန်အလှန်လူအစားထိုးဝင်ရောက်တဲ့စနစ်ကိုတရုတ်ဘက်ကကျင့်သုံးထားတာဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေသတင်းပေးပို့ထားတာပါ။